ဲပြည်နယ်အတွင်းအရသာတချို့ကိုတပ်မတော်သားတချို့ကဖမ်းဆီးနှိပ်စက်စစ်ဆေးနေရတဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်လိုက်ပါတယ်။နိုင်ငံတော်တိုင်းပြည်ကရုံးဝင်ကြီးဌာနကလည်းပြစ်မှုချိုးဖောက်ကြောင်းထင်ရှားလို့ရှိရင်တည်ဆဲဥပဒေစီးနင်းစည်းကမ်းနေတဲ့အညီရေးယူသွားမယ်ဆိုပြီးတော့ဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။အခုလိုပြစ်မှုကျူးလွန်သူတွေကိုထိထိရောက်ရောက်အပြစ်ပေးမှသာဒီလိုလူခွင့်ချိုးဖောက်မှုတွေကိုတားဆီးနိုင်လိမ့်မယ်ဆိုပြီးတော့လူခွင့်အဖွဲ့တွေကလည်းထောက်ပြကြပါတယ်။ဒီကြောင်းပြည်စုံကိုကိုအောင်အောင်ကတင်ဆက်ပေးပါမယ်။
ရှမ်းပြည်နယ်အတွင်းကဒေသခံတိုင်းရင်းသားအချို့ကိုတပ်မတော်သားတချို့ကကိုရီးလက်ရောက်ရိုက်နှက်နေတဲ့ဗီဒီယိုမှတ်တမ်း Facebook စာမျက်နှာမှာမေလ28ရက်နေ့မနက်တနားရီလောက်ကစတင်ထွက်ပေါ်လာတာပါ။တယ်လီဖုန်းနဲ့ရိုက်ကူးထားတယ်လို့ယူဆရတဲ့ဗီဒီယိုအွန်လိုင်းမှာပြန့်နှံ့ခဲ့ပြီးနောက်အခုလိုပြစ်မှုကျူးလွန်မှုတွေကိုဖော်ထုတ်ဖို့ကြိုးပမ်းနေပြီးဒီစဲဥပဒေနဲ့အညီရေးယူသွားမယ်လို့တပ်မတော်ကောက်ကွယ်ရေးဦးစီးချုပ်ရုံးကရောနိုင်ငံတော်အတိုင်းအမြန်ရုံးဝန်ကြီးဌာနကပါသတင်းထုတ်ပြန်ထားပါတယ်။ဘယ်လိုပုံစံမျိုးနဲ့စုံစမ်းစစ်ဆေးသွားမလဲဆိုတာကိုနိုင်ငံတော်အတိုင်းအမြန်ရုံးကြံကြိုက်မှုချုပ်ဦးစော်ထေကအခုလိုရှင်းပြပါတယ်။
အဲ့လိုမျိုးတမ်းမော်ကားတယောက်ကဒီလိုမျိုးပြစ်ဒဏ်ကျူးလွန်နေဆိုရင်အဲတပ်ဆိုင်ရာစစ်ဘက်ဆိုင်ရာဥပဒေရအရေးကြီးတင်ပြီးတလို့ကိုဟိုအရက်ဘက်မှာလည်းရက်ဘက်ဆိုင်ရာရက်ဘက်ကျောင်းရာအဆက်ဆက်တယ်ဆိုရင်တော့အရက်ဘက်တရားကိုတွေ့တယ်ဒါဟိုကျွန်တော်တော့မှာဒီတိုင်းဟိုဥပဒေနဲ့ရတဲ့အရေးဆန်တဲ့တွေအများကြီးရှိခဲ့တယ်
နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အချို့ကဒီဖမ်းဆီးနှိပ်စက်မှုနဲ့ပတ်သက်လို့ထိထိရောက်ရောက်အရေးယူဆောင်ရွက်ပေးဖို့တောင်းဆိုပြီးရဲအနေနဲ့အကြမှာတမရဘက်ကရောအစိုးရဘက်ကပါအခုလိုသတင်းထုတ်ပြန်လိုက်တာပါ45 rights လူ့ခွင့်ရေးအဖွဲ့ကလည်းမေလ28ရက်နေ့ကကြေညာချက်ထုတ်ပြီးဖမ်းဆီးနှိပ်စက်ခံရသူတွေဗမာဖမ်းဆီးချုပ်နှောင်ခံထားရတယ်ဆိုတာနဲ့သူတို့တွေရဲ့လုံခြုံရေးအတွက်အာဏာပိုင်ရဲ့အနေနဲ့စုံစမ်းစစ်ဆေးပေးဖို့အမှုဆောင်ညွှန်ကြားရေးမှူးချုပ် Matthew Smith ကပြောပါတယ
် Soldiers from Light Infantry Division 88
ကျမ88ကစစ်သားတွေဟာလမ်းနောက်ပြန်တိုးချီခံထားရတဲ့ရွာသားတွေကိုပြင်းပြင်းထန်ထန်နှိပ်စက်နေတာပါဗီဒီယိုထဲမှာတော့သူတို့ဟာတခုခုကိုစစ်ဆေးနေပုံပါဒါကြောင့်အာဏာပိုင်တွေအနေနဲ့ဒီကိစ္စကိုအမြန်ဆုံးစုံစမ်းစစ်ဆေးပြီးပြစ်မှုကျိုးလွန်တဲ့တပ်ဖွဲ့ဝင်တွေကိုအပြစ်ပေးအရေးယူဖို့ပါ
18မိနစ်ကြာဗီဒီယိုထဲမှာလက်တံကြိုးတုပ်ပြီးဖမ်းဆီးခံထားရတဲ့အရဲဝဲအမျိုးသားအချို့ကိုယူနီဖောင်းဝတ်ထားတဲ့တပ်မတော်သားတချို့ကမျက်နှာကိုခြေထောက်နဲ့ကန်ပါရိုက်တဲ့အပြင်စစ်တပ်ခမောက်နဲ့မျက်နှာကိုရိုက်နှက်နေတာကိုတွေ့ရပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံ Facebook စာမျက်နှာမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ရဲကဖမ်းဆီးရမိတဲ့အကြမ်းဖက်တောင်းကျမ်းသူ၄ဦးဆိုပြီးတော့အဲ့ဒီဖမ်းခံရသူတွေကိုရည်ညွှန်းပေါ်ပြထားပါတယ်။TNL တောင်းတက်ဖွဲ့ပြန်ကြားရေးတာဝန်ခံဘုံမှုမာရကျော်ကတော့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးစုံစမ်းနေတဲ့ဖြစ်ကြောင်းပြောပါလေ
။ဒီလိုဝင်ဖြစ်ပြီးရဲ့အမဘလောင်းစကားပြောတဲ့အတိုင်းလောက်ကြားရတယ်။အဲဒါကခုနကလောက်ကြားရတယ်။ဒါမဲ့ဘယ်နာမစနေကျွန်တော်လည်းလည်းမြင်ကြည့်နေတော့မယ်။ပြောမစလို့ဒီအာအယက်ဝုတ်ဖြစ်တယ်။ကျွန်တော်တို့အမြင်ပါလား။ကျွန်တော်ဒီမှာလည်းဘာမှမပါဘူး။ဒီရင်ကျွန်တော်ကကျူတေးမှပြန်ရဲ့တယ်။ဘာမှဟိုကလည်းမရှိတဲ့လူအလည်းညီမနေချက်တာပဲ။ဒါတဘာဝတော့မကြဘူး။
ဖမ်းဆီးစစ်ဆေးနေတဲ့သူတွေထဲမှာတော့မြမတက်မတော်လမောင်းအမှတ်တရစိတ်တက်ဆင်ထားသူတက်မတော်သားတချို့ ਨੇ ပြည်သူစစ်လို့ယူဆသူတွေပါဝင်ပါတယ်အခုနောက်ပိုင်းမှာတက်မတော်အနေနဲ့တက်ဖွဲ့ဝင်တွေရဲ့လူခွင့်ချိုးဖောက်မှုဖြစ်စဉ်တွေပေါ်အရေးယူဆောင်ရွက်မှုတွေရှိလာပေမဲ့ဘလို့ပုံစံနဲ့အရေးယူတယ်လဲဆိုတာကိုတွင်လင်းမြင်သာမှုရှိရှိဆောင်ရွက်ဖို့လူကြောင်းထောက်ပြသူကကချင်ညီငယ်ရေးကွန်ရက်ကဒေါ်ခွန်ကြွားပါ
အခုလောလောဆယ်ချီကတော့ဒီတရားစီရင်ရေးမှာတက်မတော်ကကျူးလွန်တာနဲ့ပတ်သက်လို့ရှိရင်အများအားဒီစစ်ဥပဒေအရပဲစစ်စီကံအရပဲတိုင်းရဲ့ဖြစ်ချင်တာဖြစ်တဲ့အတွက်ကြောင့်ဝိလိမ္မာမှုမရှိတဲ့အတွက်ကြောင့်တပါဘလို့တိုင်းတာဖြစ်ဒီတရားမျှတမှုကိုချဖွေပေးမယ်ဆိုတာမသိပါဘူးရှင်။အဲမိစနာမျိုးမျိုးလေကောင်မှာ20ရက်နေ့ကပြစ်တက်ခံရတဲ့ကိုအောင်ကြည့်ပါရောဒီလိုရှင်မဒီ2015 April 23ရက်မှာဒီဝိလိမ္မာအဲဆောင်ခဲ့ရတဲ့ဒီအဲနုမလန်ကြီးရွာက23ရက်အရွယ်အပါကြီးရဲ့ကိစ္စရောဒီနှစ်ခုစလုံးမှာတော့ပြင်းမြင့်သောဆက်စီမှုမရှိတဲ့အတွက်ကြောင့်မလို့ကျမတို့အနေနဲ့အရသာခုရုံးကိုပြန်ရဖို့ကြိုးစားနေတယ်ဖြစ်ပါတယ်
လုံးရတဲ့ပြင်ပတ်တုံးကပဲကချင်ပြည်နယ်မန်စီမြို့နယ်အတွင်းကစစ်ဘေးဆောင်ကယ်ဆယ်ရေးစခန်းမှာခိုးလုံနေတဲ့ကချင်မျိုးသား3ဦးတပ်ဖြတ်ခံရပါသေးတယ်။သူတို့ကိုအစိုးရစစ်တပ်ကဖမ်းဆီးသွားပြီးနောက်ပျောက်ဆုံးသွားတာဖြစ်ကြောင်းဒေသခံတွေကပြောပါရယ်။ဒီကိစ္စပေါ်မှာလည်းတပ်မတော်သားတွေပါဝင်ပတ်သက်မှုရှိမရှိစုံစမ်းစစ်ဆေးသွားမယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားပါရယ်ခင်ဗျာ။